လွတ်လပ်ချင်းနှစ်ပညာရုပ်ရှင်ပွဲတော်ဆိုတာမြမပြည်မှာအရင်တော့ကမရှိခဲ့ဘူးတဲ့ပွဲမျိုးပါ။အစိုးရကဦးစီးပြီးကျင်းပတာလည်းမဟုတ်တလို့မြမရုပ်ရှင်စည်းရုံးကလည်းပါဝင်ပတ်သက်တာတွေမရှိပါဘူး။ရုပ်ရှင်ဖန်တီးသူတွေကတော့ကိုယ်စိတ်ကြိုက်လွတ်လွတ်လပ်လပ်ဖန်တီးခွင့်ရှိပါတယ်။စင်စါဖြတ်လိုက်မယ်ဆိုပြီးတော့ခေါင်းထဲမှာရောစိတ်ထဲမှာရောလုံးဝထည့်ထားစရာမလိုပဲရုပ်ရှင်တွေကိုဖန်တီးခွင့်ရှိပါတယ်။ဒါပေမဲ့မှတ်တမ်းတင်ရုပ်ရှင်မျိုးစားနဲ့ရုပ်ရှင်ဇလန်တိုမျိုးစားတွေကိုပဲလက်ခံမှာပါ။နိုင်နဲ့ချီပြီးတော့ကြားတဲ့ရုပ်ရှင်တွေကိုတော့လက်ခံဖို့မလွယ်ပါဘူးရုပ်ရှင်တွေအားလုံးမှာအင်္ဂလိပ်လိုစာတန်းထိုးထားပါလိမ့်မယ်နိုင်ငံတကာပေးသက်တွေကြည့်နိုင်ဖို့ပါရည်ရွယ်ထားတာပါဒီရုပ်ရှင်ပွဲတော်ကိုလာမယ့်နှစ်ဆန်းဇန်နဝါရီလ၁ရက်နေ့ကနေပြီးတော့၄ရက်နေ့အထိရန်ကုန်မြို့ပြည်လန်းကတော်ဝင်စင်တာမှာကျင်းပပါလိမ့်မယ်ရုပ်ရှင်ပြိုင်ပွဲတွေမကဘဲလွတ်လွတ်လပ်လပ်ဖန်တီးထားတဲ့ရုပ်ရှင်တွေကိုလည်းအဲ့ဒီပွဲတော်မှာပြသပါလိမ့်မယ်ပြိုင်ပွဲမှာဆုရတဲ့အမှုပညာရှင်ကိုလည်းမြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကဆုချီးမြှင့်ပါဒီရုပ်ရှင်ဖန်တီးမှုတွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဘယ်လိုပတ်သက်ခဲ့တာလဲဆိုတာကိုသိနိုင်အောင်ဒီပွဲတော်ဖျက်မြော်ရေးကိုဦးဆောင်ကြိုးပမ်းနေသူတူဖြစ်တဲ့ဒါရိုက်တာမောင်သူရခေါ်နိုင်ငံရေးကျင်းသားဟောင်းလူရှင်တော်ဇာကနာကိုမေးကြည့်ပါလေ
ကျွန်တော်ထောင်ကထွက်လာပြီးတော့အန်တီကိုသွားကြတော့တယ်လေအဲ့မှာကလေးကစကားလေးတခုကျွန်တော်တို့ပြောပြကြတယ်ဗျပြည့်ပြည့်ကြတာကဒီလေးခေအနုပညာဒီမှာလွတ်လပ်မှုနည်းနေတယ်အဲ့တော့ကျွန်တော်ကလွတ်လပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရုပ်ရှင်လေးတစ်ခုလောက်တော့လုပ်ရင်ကောင်းမယ်ဆိုတာလေးကိုကျွန်တော်တို့စကားစမိတယ်အဲ့ဒီရုပ်ရှင်ဆိုတာအမှန်မှန်ကတော့တိတ်ပြီးတော့ limited ပြအဲ့ဒီတော့စဉ်းစားတာအန်တီကတော့ဒီတို့ NLD လူငယ်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ workshop လေးလုပ်ပေးခြင်းနဲ့အဲ့ဒီ workshop လေးကနေတဆင့်ရုပ်ရှင်ဇလန်တိုလေးတွေမှတ်တမ်းစကားလေးတွေလုပ်ရင်မကောင်းဘူးလားလို့ဆိုပြီးတော့စလာတယ်အဲ့ဒီခါမှာကျွန်တော်တို့ကအမဟုတ်ဘူးလုံးမဲ့လုံးမှာတော့ကြဲကြဲပြန့်ပြန့်ဖြစ်သွားအောင်တနိုင်ငံလုံးကိုဖိတ်ခေါ်ပြီးလုပ်မယ်ဆိုတော့အန်ဒီကတိတ်မြန်အလုတ်ကြီးသွားမလားပေါ့တိတ်ပင်ပန်းကြမလားပေါ့ကျွန်တော်တို့ပင်ပန်းမှာဆိုလို့ပါဟာမပင်ပန်းဘူးအန်ဒီကျွန်တော်တို့လုပ်မယ်ကျွန်တော်တို့ကြိုးစားကြည့်မယ်အန်ဒီကိုလည်းတင်ပြမယ်ဆိုတော့အန်ဒီကဒါဆိုချသားတို့လုပ်ချင်တာလုပ်အန်ဒီအကုန်လုံးဟိုအားလုံးကိုထောက်ခံမယ်ထောက်ပံ့လဲထောက်ပံ့ပေးမယ်သားတို့ကြိုးစားကြအန်ဒီလုပ်ပေးမယ်ဆိုတော့ကျွန်တော်ကကျွန်တော်နဲ့စိတ်တူသဘောတူဖြစ်နိုင်မယ်လို့ထင်တဲ့မင်းနေကိုကိုကြီးကိုခေါ်ပြီးတော့အန်ဒီကိုလည်းကျွန်တော်တို့လုပ်မဲ့ပုံတန်တန်လေးကိုကျွန်တော်တို့ရှင်းပြပြင်ရတဲ့ခါကျတော့အန်ဒီလည်းအញ្ញမ်းစိတ်ဝင်စားတယ်ဗျဟိုဒီဥစ္စာကိုလည်းအញ្ញမ်းဖြစ်စေခြင်းနဲ့ဆိုတဲ့ခါကျတော့အန်ဒီကသားတို့ရဲ့လုတ်တာလုတ်ပါအဲ့တော့လွတ်လပ်ရေးနေ့မှာစုပီပွဲလုပ်မယ်ဆိုပြီးတော့ဒီလိုနဲ့ပဲအန်ဒီရဲ့ကျွန်တော်ရဲ့ကိုမင်းတင်ကိုကြီးရဲ့၃ယောက်တည်းတိုင်ပင်ပြီးတော့ဒီလုတ်စဖြစ်သွားတာပါပဲ31ရက်ဒီဇင်ဘာမှာစတင်ပြီးတော့ကျွန်တော်တို့ကဖွင့်ပွဲကျင်းပမှာဖြစ်တဲ့အတွက်အဲ့ဒီကစပြီးတော့တရက်၂ရက်၃ရက်၄ရက်နေ့ထိကျွန်တော်တို့တော်ဝင်စင်တာမှာရှိတဲ့ရုပ်ရှင်ယုံ၂ယုံရှိပါတယ်အဲ့ဒီမှာကြိုင်နဲ့တည်းကြာပွဲနဲ့ပြိုင်ပွဲကိုကျွန်တော်တို့ကျင်းပသွားမှာဖြစ်ပါတယ်
။ဟုတ်ကဲ့ကိုစားကနာကိုတိုင်ကရောရုပ်ရှင်အနုပညာတွေကိုစိတ်တိုင်းကြလွတ်လွတ်လပ်လပ်ဖန်တီးဘူးတာမျိုးရှိပါလားခင်ဗျ
။တခါမှမဖန်တီးခဲ့ရပါဘူးညာကျွန်တော်တခုတော့ရှိတာပေါ့လွတ်လွတ်လပ်လပ်ကျွန်တော်အရင်တုန်းကဖန်တီးဘူးခဲ့တဲ့ဟိုဇလန်ဇကားတော့မရှိဘူးဗျ။ဇကားဒူတွေပဲကျွန်တော် short film မှာအများဆုံးကျွန်တော်ရိုက်တာပါမမပြီးမှာတကယ်ပြောမယ်ဆိုရင်1980နဲ့8ခုနှစ်ကျွန်တော်ဖန်ကံပြီးထောင်ဝထွက်လာပြီးတဲ့အဲ့တော့86ခုနှစ်မှာကျွန်တော်စရိုက်တာပဲအဲ့ဒါတွေကိုတလကြမ်းကျွန်တော်ရိုက်တာပဲသို့တော့အဲ့လိုတချို့ရိုက်တဲ့ခါတွေမှာလောလောလတ်လတ်ကိုကျွန်တော်ဇာကားတကာကျွန်တော်ငွေချင်းတာယာမင်းဝေရေးတဲ့ကျွန်တော်ရိုက်တဲ့ရုပ်ရှင်ဇလန်တူတွေငင်းစည်းထွက်တော့အိမ်မက်များဆိုတာအခုလောလောလတ်လတ်ကိုစဉ်းစားမှပိတ်ထားတာအခုတော့ဖွင့်လိုက်ပြီလို့ပြောပါတယ်အဲ့တော့အဲ့လိုမျိုးပေါ့ကျွန်တော်ကပိတ်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်အဲ့အမှုပညာတွေတင်ပြခွင့်မရခဲ့ရဘူးဒီရင်တော့အဲ့လိုမျိုးတွေအခုမဖြစ်စေချင်တော့လို့ဒီလွတ်လပ်ခြင်းအမှုပညာကိုလုပ်တာအရင်တော့ကျွန်တော်လွတ်လွတ်လပ်ဆိုပြီးတော့ဖန်တီးပေမဲ့ကျွန်တော်လွတ်လွတ်လပ်လပ်ကလည်းနှုတ်သီးကျိုးသွားတယ်ဗျအဲ့ဒီအဲ့နှုတ်သီးရိုက်ဖြတ်ရိုက်ခံလိုက်ရတာကြောင့်ပြိတ္တာထဲမှာအတန်ငုမထွက်လိုက်နိုင်တဲ့ဟာတွေရှိပါတယ်အခုတော့မဟုတ်ဘူးကျွန်တော်ကိုယ်တိုင်လည်းကျွန်တော်တို့ရဲ့နောက်မျိုးဆက်တွေဒီလိုမျိုးမကြုံစည်ခြင်းဘူးဒါကြောင့်ဒီလိုပြိုင်ပွဲတွေကိုကျွန်တော်တို့ကျင်းပခြင်းနဲ့လွတ်လွတ်လပ်ဖန်တီးကြပါကျွန်တော်မလွတ်လပ်ခဲ့ပေမဲ့သူတို့လွတ်လပ်ကြပါစီဆိုတဲ့ဆန္ဒနဲ့စေတနာလည်းကျွန်တော်မှာပါပါတယ်ကျွန်တော်လည်းဒီထဲမှာတော့တကားတော့ပြပွဲဝင်လိုက်အောင်ပဲဗျလွတ်လွတ်လပ်လပ်ကလေးဝင်ဖန်တီးလိုက်အောင
်ဟုတ်ကဲ့အခုလိုမျိုးလွတ်လပ်ချင်းနှစ်ပညာပွဲတော်လို့လွတ်လွတ်လပ်လပ်ဖန်တီးမှုတွေမြန်မာပြည်မှာရှိလာအောင်ကိုဇာကနာတို့ကစ조사နေပြီးပြင်ဆင်နေပြီးဆိုတော့ဒီလိုခြေလှမ်းတွေဟာမြန်မာရုပ်ရှင်လောကအတွက်ထူးခြားတဲ့အပြောင်းလဲတွေဖြစ်လာမလားမြန်မာရုပ်ရှင်တခစ်ဆန်းလာတော့မှာလားဘယ်လိုထင်ပါလဲခင်ဗျ
ကျွန်တော်ကတော့အဲ့လိုယုံကြည်တယ်ဗျဒီကိစ္စကနေစမှာပဲလို့ပဲထင်တယ်ဒါကလည်းပထမဦးဆုံးအစပြုလိုက်တဲ့ခြေလှမ်းလို့လည်းကျွန်တော်ယုံကြည်တယ်ထို့နည်းတူဒီကိစ္စအားလုံးဟာမြန်မာနိုင်ငံမှာရှိတဲ့ရုပ်ရှင်ကိုလှုပ်ရှားနေကြတဲ့ပညာရှင်တွေရောရုပ်ရှင်လှုပ်ကိုမလှုပ်ရှားသေးတဲ့အချို့သောပညာရှင်တွေရောရုပ်ရှင်ပေါ်မှာ စူးစူးလင်းလင်းကိုဝါသနာပါနေကြတဲ့ကျွန်တော်တို့တိုင်းပြည်ကလူငယ်တွေအတွက်ကောဒါဟာပထမဦးဆုံးတော့အကြီးအမားဆုံးပြောင်းလဲမှုတစ်ရက်လို့ကျွန်တော်ယုံကြည်တယ
်။ဟုတ်ကဲ့ရုပ်ရှင်ဒါရိုက်တာမောင်သူရလို့ခေါ်တဲ့လူရှင်တော်ဇာကနာကျေးဇူးတင်ပါတယ်။မြမရုပ်ရှင်လောကမှာမှတ်တမ်းတင်ရုပ်ရှင်နဲ့ဇာကားတို့တွေကိုအကယ်ဒမီမပေးသေးပါဘူး။ဒီရုပ်ရှင်တွေအတွက်ဈေးကွက်လဲမြမပြည်မှာကောင်းကောင်းမရှိပါဘူး။ဒါပေမဲ့အခုလိုပြပွဲပြိုင်ပွဲတွေကနေတဆင့်လွတ်လွတ်လပ်လပ်ဖန်တီးထားတဲ့မြမရုပ်ရှင်အမှုပညာတွေကိုပြည်သက်တွေကလည်းအကြိုက်တွေ့မယ်လက်ခံမယ်အားပေးကြမယ်ဆိုရင်မြမရုပ်ရှင်တွေကိုပြည်တွင်းပိတ်သက်တွေတင်မကပဲနိုင်ငံတကာပိတ်သက်ကပါစိတ်ဝင်စားလာကြမယ်ဆိုတာသိကြပါပါခင်ဗျာ။